ဗုဒ္ဓဂယာမှာရောက်နေတဲ့မြန်မာနိုင်ငံသား2000ကျော်ကိုမတ်လ22ရက်နေ့မှာအားလုံးပြန်ခေါ်มาဖြစ်တယ်လို့ဗုဒ္ဓဂယာဖျားဖူးကော်မတီဥက္ကဋ္ဌဥမောင်မြင့်က VOA ကိုပြောပါတယ်။ကမ္ဘာနိုင်ငံအသီးသီးကဗုဒ္ဓဂယာဖျားဖူးခီးသွားတွေကိုမတ်လ13ရက်နေ့ကနေဧပြီလ15ရက်နေ့အထိပိတ်ပင်လိုက်တဲ့အကြောင်းအိန္ဒိယအစိုးရကနေကြေညာလိုက်ပြီးတဲ့နောက်မှာအခုလိုပြန်ခေါ်ဖို့စီစဉ်ထားတာဖြစ်ပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်မအိမ်တန်နာထွန်းကသတင်းပေးပို့ထားပါတယ်။
ကိုရိုနာဗိုင်းရပ်စ်ကိုတားဆီးဖို့အတွက်ကမ္ဘာနိုင်ငံအသီးသီးရခရီးသွားတွေကိုမက်လ23ရက်နေ့ကနေဧပြီ15ရက်နေ့အထိအိန္ဒိယကနိုင်ငံတွင်းဝင်ရောက်ခွင့်ကိုပိတ်ပင်ထားတာကြောင့်မြန်မာနိုင်ငံကနေဗုဒ္ဓဂါယာကိုဖျားဖူးရောက်နေကြတဲ့မြန်မာတွေကိုပြန်ခေါ်နိုင်ဖို့အိန္ဒိယတန်ယုံနဲ့ဆွေးနွေးပြီးလှုပ်ဆောင်နေပြီဖြစ်တယ်လို့ဗုဒ္ဓဂါယာဖျားဖူးလုပ်ငန်းကော်မတီဥက္ကဋ္ဌဦးမောင်မြင့်ကပြောပါတယ
်သူတို့နိုင်ငံတွေအသီးသီးတွေနဲ့အားလုံး22ရက်နေ့နောက်ဆုံးထားပြီးအပြီးပြန်ခေါ်တော့မယ်အဲ့တော့အားလုံးစိတ်ဖြစ်ပါတယ်panic မဖြစ်ကြပါနဲ့ဘာမှမ panic အရန်ဖြစ်နေကြတယ်အဲ့တော့ဒါကိုကျွန်တော်ထည့်ပြောချင်ပါတယ
်ဗုဒ္ဓဂါယာကိုရောင်းနေတဲ့မြန်မာနိုင်ငံသားအကြီးအတွက်2500ကျော်ရှိပြီကုမ္ပဏီတွေရဲ့အစီအစဉ်နဲ့တွားကြတာဖြစ်တဲ့အတွက်သက်ဆိုင်ရာကုမ္ပဏီတွေကအတုံးလိုက်ပြန်ခေါ်ဖို့စီစဉ်နေတာပါဒါကြောင့်မြန်မာနိုင်ငံမှာကြန့်ရှိနေခဲ့ကြတဲ့မိသားစုဝင်တွေအနေနဲ့လည်းအရန်စိတ်မပူကြဖို့ဦးမောင်မြင့်ကပြောပါတယ်ဖျားဖူးခရီးသွားတွေကိုပြန်ခေါ်နိုင်ဖို့ဗုဒ္ဓဂါယာဖျားဖူးလုပ်ငန်းကော်မတီကစီစဉ်ဆွေးနွေးနေတာတွေကိုလည်းဦးမောင်မြင့်ကအခုလိုပြောပြပါတယ်
အဲ့အိန္ဒိယ airline တွေဟော air india တို့ indigo တွေနဲ့ပြန်လို့ရပါတယ်ဆိုတဲ့အကြောင်းဝင်လို့တာမရတော့တာပြန်လို့ရတယ်ဆိုတဲ့အကြောင်းဘုဘက်မှာရောက်နေတဲ့ဗမာကြီးတွေဆိုတော့စိတ်မပူပါနဲ့ဆိုတဲ့အကြောင်းကိုကျွန်တော်တို့ပြောလိုက်တယ်ပြောလိုက်တော့မှကျွန်တော်တို့ကခုနကပြောတဲ့တန်တဲ့အလုပ်တွေဒီနေ့ဒီဘက်မှာရှိတဲ့ charter flight company တွေနဲ့ဒီနေ့နှစ်နာရီမှာကျွန်တော်တို့စီဝေးအားလုံးစတင်လုပ်ပြီးတော့သူတို့ရဲ့စနစ်တကျလုပ်ထားတဲ့လုပ်ဆောင်ချက်တွေအကုန်လုံးကိုကျွန်တော်ချိန်ညားချက်နှစ်ဆိုပြီးထုတ်ပြန်လိုက်တာဖြစ်ပါတယ်
ဗုဒ္ဓဂါယာကိုခရီးသည်ပို့ဆောင်ပေးနေတဲ့ကုမ္ပဏီတွေကနေလက်မှတ်ဝယ်ယူထားကြတဲ့ခရီးသည်တွေကိုမိမိတို့လိုက်ပါရမယ့်နေရက်နဲ့လေကြောင်းတို့ကိုစနစ်တကျသတင်းပို့ထားပြီးဖြစ်သလိုထွက်ခွာမဲ့နေရက်နဲ့အချိန်တို့ကိုအကြောင်းကြောင့်မသိရှိရသေးရင်လည်းအယောင်ကိုယ်စားလှယ်တွေနဲ့လုပ်ငန်းကော်မတီတို့စီဆက်သွယ်စုံစမ်းနိုင်တယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။ February 19ရက်နေ့ကအိန္ဒိယနိုင်ငံဘီဟာပြည်နယ်ခါယာပြည်ပြည်ဆိုင်ရာလေဆိပ်မှာမြန်မာနိုင်ငံသားတဦးကို COVID-19 ရောဂါသံသယလက္ခဏာတွေနဲ့တွေ့ရှိခဲ့တယ်လို့အိန္ဒိယသတင်းတွေကဖော်ပြခဲ့ပါတယ်။ဒါပေမဲ့စစ်ဆေးပြီးတဲ့နောက်ရောဂါမရှိတဲ့အတွက် February 22ရက်နေ့မှာဆေးရုံကဆင်းခွင့်ပြုခဲ့ပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်မက်လ12ရက်နေ့မှာပထမဆုံးသေသူတဦးရှိခဲ့ပြီးရောဂါပိုးကူးဆက်ထားသူ80ကျော်ရှိတဲ့အကြောင်းအိန္ဒိယကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်ရှင်။